ဖိလစ်ပိုင်နိုင်ငံမနီလာမြို့ကိုရောက်နေတဲ့မြန်မာစစ်အစိုးရဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဆိုဝင်ကိုအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတဲ့အတွက်မိမိစိုးရင်ပူပါကြောင်းဖိလစ်ပိုင်သမ္မတမစ်ဂလော်ရီယာအာရိုယိုကပြောကြားလိုက်ပါတယ်။မစ်အာရိုယိုနဲ့ဒုတိယဗိုလ်ချုပ်ကြီးဆိုဝင်တို့မနီလာမှာဒီကနေ့တကားပိတ်ဆွေးနွေးပွဲကျင်းပခဲ့ပါတယ်။ဖိလစ်ပိုင်သမ္မတအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုစစ်အစိုးရကထိန်းသိမ်းထားမှုအတွက်စိုးရင်ပူပန်ကြောင်းထပ်ခါတလဲလဲအခိုင်အမာပြောကြားခဲ့သလိုမြန်မာပြည်မှာဒီမိုကရေစီပြန်လည်တည်ဆောက်ရေးကိုမကြခင်လှုပ်ဆောင်တာမြင်ရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်လို့သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မြန်မာဝန်ကြီးချုပ်ကစီကံရှိတဲ့ဒီမိုကရေစီနိုင်ငံအသွင်ပြောင်းလဲဖို့အတွက်မြန်မာပြည်မှာဒီမိုကရေစီတည်ဆောက်ရေးကိုစတင်လှုပ်ဆောင်ခဲ့ပြီးဖြစ်ကြောင်းအာမခံပြောကြားတယ်လို့သိရပါတယ်။ဖိလစ်ပိုင်သမ္မတဂလော်ရီယာအာယိုယိုဟာမြန်မာစစ်အစိုးရကိုစီးပွားရေးရာပိတ်ဆို့အရေးယူဖို့စတင်ခဲ့သူဖြစ်ပါတယ်။